ကျောရရဲ့ညီငယ်ကြီးကွန်မရှင်ကလာမဲ့16 18ရက်နေ့မှာစံပြင်းနဲ့ကျိုင်းတော်မြို့မှာညီငယ်ကြီးအတွက်တွေ့ဆုံဆွေးနွေးဖို့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုဒီက6ရက်နေ့အနည်းဆုံးနဲ့ဖိတ်ကြားလိုက်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့အခြားနေရာမှာတွေ့ဆုံမှုတောင်းဆိုထားပြီးဒါကိုပြန်လည်ညှိနှိုင်းနေကြောင်းပြောပါတယ်အချိန်တည်းမှာပဲစံပြင်းနဲ့ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသအလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေမှာညမထရအမိတ်ထုတ်ပြန်လာရတဲ့ရှိနေပါတယ်စံပြင်းကနောက်ဆုံးရသတင်းကို VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ဆက်ထားပါတယ်
ဟုတ်ကဲ့အစိုးရရဲ့ညီချင်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် PSLF တအံပလောင် MNDAA ကိုက AA စခိုင်းဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့လကုန်ကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲသဘောတူညီချက်အရနောက်တစ်ကြိမ်ဆွေးနွေးပွဲကိုဒီလ16ရက်နဲ့18ရက်မှာကျင်းပဖို့သဘောတူထားတာပါဒီသဘောတူညီချက်အရကျိုင်းတုံမှာထပ်မံဆွေးနွေးဖို့ကိုအစိုးရကိုယ်စားလှယ်အဖွဲ့ကအဆိုပြုဖိတ်ကြားတာဖြစ်ပါတယ်ဒီဖိတ်ကြားမှုအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ PSLF တန်ပလောင်အဖွဲ့ရဲ့ပြောဆိုခွင့်ရှိသူဘုံမူတိုက်ကျော်ကအခုလိုပြောဆိုပါတယ
်။ဖိစာကတော့ကျွန်တော်ရပြီဖြစ်တယ်။တက်မယ်မတက်ဘူးဆိုတော့ကျွန်တော်လေးဖွဲ့ကသမီးမညီနိုင်မယ်။ဘာကြောင့်လဲဆိုတော့ဒီရုပ်ကဒီချိန်တုံးမှာသမီးမတွေ့မယ်လို့ပြောရဲ။ကျွန်တော်ကတော့မလာမဟုတ်ရင်အစမှာမဟုတ်ရင်ဒီပြည်နိုင်ငံတွေကမြို့အပြန်ပြီးဆူပြူတယ်အထမကောလိပ်ကျနေပြောတော့ပြီးသားဖြစ်နေဒီဒီကောင်စီမျိုးမှာဒီပဲကုစလေတော့တပီဘူးကျွန်တော်တောင်းဆိုထားတာရှိတယ်ဒီပါကျစင်တော့ဒီဒီလိုရုပ်စရာတက်ကပြောနေမယ်လို့ပြောပါဘူးလို့လူရဲ့ဒီစီစီနဲ့ပဲတောက်ချက်ကြီးလို့ဆင်တော့အလုံးမဖြစ်နိုင်ဘူးလို့ဟာအဲ့ဒါကိုဒီစိတ်မှညီနိုင်နေတော့ဖြစ်တယ်
ကချင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူးကြီးနော်ဘူးကလည်း
ကျွန်တော်ပြောလို့မရသေးဘူးမရသေးဘူးဆိုတာတော့ဆွေးနွေးရေးကော်မတီကဘယ်လိုဆုံးဖြတ်တယ်ဆိုတာကျွန်တော်တို့ဘာမှမစတိရဘူးကွာတော့ပါသေးတယ်ကျွန်တော်ထင်တာတော့ဟိုစနစ်ချက်3လောက်ဆိုတော့အပြတ်ထွက်မယ်လို့ထင်ပါတယ
်မြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကအခြားနေရာကိုရွေးချယ်တာဟာသူတို့ကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်ဖြစ်ကြောင်းပြောပါတယ်အစိုးရဘက်ကလာမယ့်ဆွေးနွေးပွဲမှာလက်နက်ကိုင်အဖွဲ့ကအစင်းမြင့်ကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့လူတို့ရေးဆိုင်ရာကိစ္စတွေကိုလည်းတာဝန်ယူကြောင်းသူတို့ပေးပို့တဲ့ဖိတ်ကြားစာမှာဖော်ပြထားပါတယ်။ဒီကိစ္စဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကိုင်၄ဘွဲ့အကြားနှစ်ဖက်သဘောတူအပြည့်အစုံစာချုပ်ချုပ်ဆိုရေးနဲ့တက်နေရချထားရေးစတာတွေကိုအလေးထားဆွေးနွေးကြမှာဖြစ်ပါတယ်။ဒီလ6ရက်နေ့မှာပဲကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာည9နာရီကနေမနက်9နာရီအထိအပြင်ထွက်သွားလာတာမလုပ်ဖို့လူ4ယောက်တက်ပုံမစုဖို့တမ်းရချက်ကိုမလိုက်နိုင်ဒီဇယ်ဥပဒေအရပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းဖော်ပြထားပါတယ်။လောက်ကင်မျိုးအုတ်ချိုရေးအဖွဲ့နဲ့နေဆက်သူတူကတော့လောက်ကင်မျိုးအခြေအနေကိုအခုလိုပြောပါတယ်
။တုံးကြီးရှိပြီလေ။အေးကြာပြီတော့အတိတ်ကတော့ပါပါဘူး။အေးအေးကနားမရကနားရဒီခါဘာမှမရှိဘူး။ရှင်ကောင်းပါလေကောင်းပါလေ
။လောက်ကင်မျိုးနဲ့ရေတက်ဖွဲ့ကိုနေမြန်းရမှာဒီပညာချက်ဟာအတိတ်ထုတ်ပြန်တာမဟုတ်ပဲနှစ်လတစ်ချိန်တက်တန်းတူတာဖြစ်ကြောင်းအမည်မဖော်လို့သူရေးရရှိတူကပြောဆိုပါတယ်။DNLA တအံပလောင် MNDE ကိုက AA စခိုင်းဖွဲ့တွေပါဝင်တဲ့မဟာမိတ်အဖွဲ့ကတော့ဩဂုတ်လ15ရက်နေ့ကပြင်ဦးလွင်နဲ့နောက်ဆုံးမျိုးနယ်တွေအတွင်းမှာတိုက်ခိုက်တာတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာမန္တလေးလာရှုမူဆယ်နဲ့တိန်ကြီးကွန်းလုံစတဲ့လမ်းမကြီးတွေပေါ်မှာကားတွေပိတ်ဆို့တာတံတားတွေဖောက်ခွဲတာစတာတွေလှုပ်ဆောင်ခဲ့ပါတယ်ဒီလ2ရက်နဲ့6ရက်နေ့မှာတော့ထူးဆန်းစင်တိုက်ခိုက်တာတွေရပ်ဆိုင်းကြောင်းနဲ့တလားတာတစ်ဖက်သက်အပြည့်ရကြောင်းကြေညာခဲ့ပါတယ်အစိုးရတမ်ဘောဘက်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာစီးရီးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ကုန်ကစတင်ပြီးဇက်ဆိုင်ကြောင်ကြေညာထားပြီးဒီကြေညာချက်တက်တန်းတိုးမြင့်မှုရဲ့နောက်ဆုံးချက်ကတော့ဒီလ22ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ်